ချင်းပြင်းတဲ့မတူပြီးမြင့်တက်ပြည်တော်စုလမ်းမကြီးတစ်လျှောက်စစ်ကောင်စီတပ်တွေအင်အားတိုးမြင့်လှုပ်ရှားနေတာကြောင့်လမ်းတစ်လျှောက်ကျေးရွာ၁၀ရွာလောက်ကဒေသခံတွေအိုးအိမ်ပြစ်ဘေးလွတ်ရာထွက်ပြေးနေကြရပါတယ်တောတောင်ထဲမှာခိုလိုနေကြသူတွေအနေနဲ့မိကိုထွက်မှာဆိုလို့ထမင်းဟစ်ချက်ပြုတ်စားဖို့တောင်အခက်ခဲဖြစ်နေကြတယ်လို့ဆိုပါတယ်ဒီစစ်ရှောင်တွေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်တွေကမင်းတပ်မတူပြီးစတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေပါတယ်။အဲဒါကြောင့်အဲ့ဒီဒေသဘက်မှာစစ်တပ်ရဲ့စီးရေးလှုပ်ရှားမှုကပိုတိုးလာနေတာကြောင့်မတူပြီးမင်းတပ်ပြည်ထောင်စုကားလမ်းမကြီးတစ်လျှောက်မှာရှိတဲ့ကျေးရွာတွေဒုက္ခရောက်နေကြရပါတယ်။ကျေးရွာ၁၀ရွာလောက်ကဒေသခံပြည်သူတွေဟာဘေးလွတ်နိုင်မဲ့နေရာတွေမှာပုန်းခိုနေကြရပါတယ်။သူတို့အနေနဲ့မိခိုးငွေတွေထွက်မှာဆိုလို့ထမင်းဟင်းအောင်ချက်ပြုတ်စားတော့ဖို့အခက်အခဲကြုံနေရပါတယ်လို့ဒုက္ခရောက်နေသူတူဦးက VOA ကိုပြောပြပါတယ
်ဒီဆောင်ဖို့လမ်းမပေါ်မှာသူတို့ရောက်မစဉ်ကျွန်တော်ဆောင်ဖို့ကိုဆောင်ရမယ်သဘောဖြစ်တယ်ဒီလမ်းမပေါ်မှာစဉ်းစားကြည့်နေလဲတောင်းလျှောက်ဖြစ်နေတာဟုတ်စဉ်းစားကြည့်နေလဲတောင်းလျှောက်ဖို့ကတော့လမ်းရှင်းတဲ့သဘောနဲ့အများအားဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကဒီထဲဝင်းနေနေရာဖြစ်ကိုပြန်ခဲ့တယ်ကျွန်တော်တို့ရောင်းနေချင်းတွေမှာဥပမာအမီခိုးတွေထွက်တဲ့နေရာတွေကျွန်တော်တို့ရှစ်ပေးဆောင်တဲ့နေရာမှာပေါ့နော်အဓိကကျတော့ရှစ်ပေးကထမင်းချက်တာပြောရရှိတယ်အဲ့လိုချင်မှာကျွန်တော်မီခိုးထွက်တယ်သူတို့အသေးဆုံးချင်းအဲ့နေရာကိုလည်းဒီသူမှမသိတာမှမသိဘူးပေါ့နော်သူတို့ဖက်တယ်လမ်းကြည့်နေပြစ်ကြလို့ရှိအဲ့ဒါကြောင့်ကျွန်တော်တို့ကကြောက်တာပေါ့နော်စိုးရိမ်နေရတာပေါ့နော်
မတူပီမျိုးနဲ့မင်းတပ်မျိုးကြားပြည်တော်စုကားလမ်းမကြီးတစ်ဖက်တစ်ချက်ကဘေးလွတ်တဲ့နေရာတွေကိုထွက်ပြေးတိမ်းရှောင်နေရတဲ့ကျေးရွာတွေမှာတရွာကိုအိမ်ဆောင်စုက400 500လောက်ရှိတာမို့လို့ဒုက္ခရောက်နေကြရသူပေါင်းကထောင်နဲ့ချီပြီးဖြစ်နေပါပြီတောတောင်တွေထဲမှာပုန်းခိုနေကြရပေမဲ့စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့မကြမကြာလှမ်းပြီးတော့ပစ်ခတ်နေတာမို့လဲဒုက္ခသည်တွေဟာတနေရာကနေတနေရာကိုဘေးလွတ်အောင်မကြခဏထွက်ပြေးတိမ်းရှောင်နေကြရပါတယ်
ကွာရန်တမ်းမျိုးပြတာပေါ့ဘယ်လိုမျိုးလဲရှိတဲ့ဆိုတော့မသိအောင်တော့ကျွန်တော်တို့ကနေတာပေါ့ဗျာနေတာအမေအလုံးမတော်တောင်နေသေးတယ်ကိုပြစ်ထားတော့ခါကျွန်တော်တို့နေရာကြီးလဲလက်နေကြီးဆိုတော့ရောက်လာနိုင်တယ်ပေါ့နော်တခါမှလဲလက်နေကြီးတိုင်းလဲမချဘူးဆိုတော့လေကြောက်တာပေါ့ဗျာကလေးတွေကကြောက်ပြီးဖိုးဖွားတွေကကြောက်ကြတယ်ပေါ့နော်ဗျာအဲလက်နေကြီးတွေပြစ်ထားကြောင်းခါနေရှေ့ဆောင်ခါနေရှိရတယ်ပေါ့နော်ဒီလိုဖြစ်နေတယ
်အစီး80ကျော်လောက်ပါတဲ့စစ်ရင်တန်းအင်အားနဲ့စစ်တပ်ကမတူပီမြို့ကို January လပထမသတင်းပတ်လောက်ခရေကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့မှတော့ပြန်ထွက်ခွာသွားပြီလို့ဒေသခံတွေကပြောပါတယ်စစ်တပ်တွေရောက်လာတယ်ဆိုရင်သူတို့ဝင်လာတဲ့ကျေးရွာတွေထဲမှာရှာဖွေပြီးတော့ယူခြင်းနဲ့ပစ္စည်းတွေယူဆောင်သွားကြတယ်လို့လက်နက်ကြီးလက်နက်ငယ်တွေနဲ့လည်းပြစ်ခတ်နေတာကြောင့်ဒေသခံပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရတာလို့လည်းထွက်ပြေးတိမ်းရှောင်နေသူတွေကပြောပြပါပါတယ်အဲ့လိုထွက်ပြေးနေရတဲ့ဒုက္ခတွေတွေအတွက်အကူအညီတွေဟာအလွန်အမင်းကိုလိုအပ်နေပါတယ်
လုံချောင်မှုတော့ရှိတော့ဘောတောက်တောင်နေထဲဒီဟောလက်မကြီးတွေနဲ့ခံပြစ်နေတော့ခါလေခဲခဲတွေချင်းနေလေပေါ့နော်စားကြရဆံနေလေမတူပြီးမျိုးပေါ်လဲတော့ဝယ်လို့မရမတူပြီးမျိုးပေါ်သွားပြန်မလဲဖမ်းနေလေစားခဲခဲကတော့ခုလိုပြောတော့ကျွန်တော်ပြောတယ်လို့ပေါ့အစာရေးစားရေးတောင်းရေးပါပဲဒီကစားရေးတောင်းရေးနေရေးထိုင်ရေးဒါကြီးစစ်ပြီးဆောင်နေရပြီပေါ့နော်လုံချောင်မှုတော့ကံနဲ့ဆုံးကူညီနိုင်တဲ့အနေထားရရှိနေကူညီကြည့်ချင်းနေပေါ့နော်ဆက်တွေ့မှုတွေပြတ်တောက်နေတဲ့နေရာတွေဖြစ်နေတာပေါ့နော်
ချင်းပြည်နယ်တွေကတိုက်ပွဲတွေဘရော့အဆုံးသတ်မယ်မှမသိချတဲ့အတွက်ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရရင်းကိုဘရော့လုံးလုံးဂျုံဂျုံပြန်နေနိုင်မယ်ဆိုတော့ကိုလည်းမသိနိုင်ကြသေးပါဘူး။ကယားပြည်နယ်ထဲမှာဆိုလဲဒီမော့ဆိုနဲ့ဖရူဇိုမြို့နယ်တွေကစစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေပေါ်ကို January 16နဲ့18ရက်နေ့တွေကစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဒုက္ခသည်တချို့အသက်ဆုံးခဲ့ရပါတယ်ရှင်။